Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဇွန်လ1ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအီရန်နိုင်ငံဖာလူဂျာမြို့သိမ်းထိုးစစ်မှာရတအများပြားတည်ဆုံတဲ့ဖြစ်ရပ်တွေစတင်နေပါပြီ။အာရှဒေသစီးပွားရေးတိုးတက်မှုဟာအမျိုးသမီးတွေနစ်နာပြီးတော့မှရနေကြလို့အောက်ဆမ်အဖွဲ့ကပြောပါတယ်။တရုတ်ကွန်ထရိုးလုပ်မှုလုပ်ငန်းဟာမဆူစလောက်၄ဘက်အတက်ရှိပြီးစီးပွားရေးပြန်ကောင်းမှုရုန်းကန်နေရဆဲဖြစ်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြားမယ့်သတင်းဆောင်ပါတွေထဲကအမေရိကန်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုအကြောင်းတွေမှာတော့
I've been kind of moderate.Sometimes conservative in some issues but seeing how
Democratic Party ကတမတာလောင်ဖြစ်ရေးကြိုးပမ်းနေတဲ့ Bernie Sanders ကိုထောက်ခံတဲ့ပြည်သူတို့ဥပပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူ27ရာစုပင်းလုံးညီလာခံအတွက်အကြိုပြင်ဆင်ရေးကော်မတီနဲ့ UNFC အဖွဲ့တို့တွေ့ဆုံဆွေးနွေးကြမယ့်အကြောင်းနဲ့ထိုင်းမြန်မာနယ်စပ်ကလိုင်းစင်မဲ့ကာမောင်းနေမှုပေါ်စီးမြင်တင်ကြလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
အီရန်နိုင်ငံဖာလူဂျာမြို့ကို IS အစွန်ရောက်တွေလက်ထဲကနေပြန်ရဖို့ထိုးစစ်ဆင်နေတာမှာအရသာအများပြားထိခိုက်တည်ဆုံရတဲ့ဖြစ်ရပ်တွေစဖြစ်နေပါပြီ။ဖာလူဂျာမှာလူသားကပ်ဘေးကြီးဆိုက်ရောက်နေပြီးမိသားစုတွေဟာအပြန်အလှန်ပြစ်ခတ်တဲ့ကြားမှာပိတ်မိနေပြီးတော့ထွက်ပြေးဖို့ရာဘေးကင်းလုံခြုံတဲ့လမ်းမရှိဘူးလို့ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီကယန်းအင်္ဂလန်ကပြောပါတယ်။အီရတ်တပ်ဖွဲ့တွေကမြို့ကိုပြန်သိမ်းနိုင်ဖို့အတွက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။မြို့ထဲမှာကလေးငယ်1000ထက်မနည်းပိတ်မိနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရံမုံငွေအဖွဲ့ UNICEF ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကလေးစစ်သားတွေအဖြစ်စုဆောင်းခံရမှုအန်ဒရယ်ရှိနေတဲ့အဲ့ဒီကလေးတွေဘေးကင်းလုံခြုံရေးဘက်အားလုံးကလုဆောင်ကြဖို့ UNICEF ကတိုက်တွန်းထားပါတယ်။ကလေးငယ်တွေဟာလူသစ်အဖြစ်အတင်းကျပ်စုဆောင်းခံရမယ့်အရေးလုံခြုံရေးစစ်ဆေးမှုဆိုင်ရာတင်းကျပ်တဲ့နည်းလမ်းတွေသူတို့မိသားစုတွေနဲ့ကွဲကွာမယ့်အရေးစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ထုတ်ပြန်ချက်ကတတိပေးထားပါတယ်။အမြောက်ကြီးတွေကြောင့်အရသာတွေတည်ဆုံရတာဒါမှမဟုတ်သူတို့နေအိမ်အပျက်စီးပုံတွေအောက်မှာအရှင်လက်လက်မြေမြုပ်သွားတာလို့သတင်းမျိုးတွေရထားတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။မိသားစုရာပေါင်းများစွာကို IS စစ်သွေးကြွတွေကလူသားတိုင်းတွေအဖြစ်အသုံးပြုနေတယ်ဆိုတဲ့သတင်းတွေလည်းရထားတယ်လို့ UNHCR ပြောခွင့်ရ William Spindler ကပြောပါတယ်
။ IS အစွန်ရောက်စစ်သွေးကြွတွေထိန်းချုပ်ထားတဲ့မန်ဘီမြို့ကိုပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတိုက်ခိုက်ရေးတွေတုံးမြင့်လှုပ်ဆောင်လာတဲ့အချိန်ကစလို့အမေရိကန်တို့ကြောထောက်နှောက်ခံပေးထားတဲ့တပ်တွေဟာတူရကီနယ်စပ်အနီးစီးရီးယားနိုင်ငံတွင်းကရွာကိုရွာကိုပြန်ပြီးတော့ထိန်းချုပ်လိုက်နိုင်ပါတယ်။စီးရီးယားအရေးစောင့်ကြည့်လေ့လာနေတဲ့လူအခွင့်ရေးအဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့24နှစ်အတွင်းမန်ဘီမြို့ကိုအမေရိကန်လေတပ်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်ရမှာကလေး3ဦးအပါအဝင်အရက်သား15ယောက်သေဆုံးသွားတယ်လို့ဆိုပါတယ်။အမေရိကန်အထူးတပ်သားအယောက်နေရာနဲ့အတူတွဲပြီးလုပ်ကိုင်နေတဲ့ကတ်လူမျိုးစုဦးဆောင်တဲ့မဟာမိတ်တပ်တွေဖြစ်တဲ့ Syria Democratic SDF ဟာ Jihad အစွန်ရောက်သမားတွေရဲ့ထိန်းချုပ်နယ်မြေတွေဖြစ်တဲ့ Euphrates မြစ်တစ်ဖက်တစ်ချက်ကိုဝင်ရောက်လာနိုင်ခဲ့ပါတယ်။ဒီအတွက် Arab Sunni တပုံတွေကိုရာမကကတ်လူမျိုးစုတွေနေဆက်တလျှောက်ကိုပိုင်းပြည်နယ်ထူထောင်မှာကိုစိုးရိမ်နေကြတဲ့တူရကီတို့ကိုပါစိတ်ဆိုးသောသားဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းဒီနေရာဟာပြပတက်ခရဲတတားတွေဝင်ရောက်နိုင်ဖို့အကောင်းဆုံးဒေသအဖြစ်အမေရိကန်တို့ကတစ်ချိန်လုံးဦးတည်သတ်မှတ်ထားတာဖြစ်ပါတယ်။ IS Islamic အစွန်ရောက်အကြမ်းဖက်သမားတို့ရဲ့မြို့တော်ဖြစ်တဲ့ Raqqa မြို့မြောက်ဘက်ပိုင်းကဒါဇင်နဲ့ချီတဲ့ရွာတွေကို SDF တပ်တို့ကပြီးခဲ့တဲ့လကတိမ့်ပိုက်ပြီးဒုတိယအကြိမ်ဖြစ်ဒီသတင်းပတ်တွင်မှာပဲရွာတွေကို SDF တပ်တို့ကပြန်ပြီးထိန်းချုပ်လိုက်နိုင်တာလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံဘလူချစ်စတန်ပြည်နယ်အနောက်တောင်ဘက်မှာအာဖဂန်တာလီဘန်ခေါင်းဆောင်ကိုအမေရိကန်ကအဝေးထင်းလေယာဉ်နဲ့တိုက်ခိုက်တာကြောင့်သေဆုံးသွားတာဟာအရင်ကမရှိခဲ့ဘူးတဲ့လို့ရဖြစ်ပြီးအာဖဂန်နစ္စတန်နဲ့ပါကစ္စတန်ကြားကဥပဒေမဲ့နယ်စပ်ဒေသအပြင်ပဲပါကစ္စတန်နိုင်ငံထဲမှာအခုလိုတိုက်ခိုက်တာပထမဆုံးပါပဲပါကစ္စတန်နေနဲ့ကိုယ့်ရဲ့ကိုယ်ပိုင်နယ်မြေထဲမှာတာလီဘန်ခေါင်းဆောင်ကိုပြစ်မှတ်ထားတိုက်ခိုက်တာဆိုရင်ပိုကောင်းမှာလို့ပါကစ္စတန်စိုးရွားဝန်ထမ်းဖြစ်တဲ့ဦးမဲခန်က VOA ကိုပြောပါတယ်အခုတော့ပါကစ္စတန်ပိုင်နယ်ထဲမှာအမေရိကန်ကတိုက်ခိုက်တာဟာဥပဒေနဲ့မညီဘူးလို့သူကဆိုပါတယ်ပါကစ္စတန်ဆိုမာလီယာရီမင်းဘယ်နေရာမှာပဲဖြစ်ဖြစ်အချမ်းဖက်ဝါဒီတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့နေရာမှာအမေရိကန်ဟာလက်မနေခဲ့ပါဘူးပါကစ္စတန်တနင်္ဂနွေနေ့မှာ2008ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း390ကြိမ်လုပ်ခဲ့တယ်လို့ The Long War Journal ကဖော်ပြပါတယ်။ယီမင်မှာတာလီဘန်နဲ့အယ်ကိုင်ဒါတပ်မှုတွေကိုပစ်မှတ်ထားပြီး2002ခုနှစ်ကတည်းကဆိုရင်အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း145ကြိမ်ရှိခဲ့ပြီးပါပြီ။ဒီကိန်းဂဏန်းတွေဟာသတင်းမီဒီယာတွေမှာဖော်ပြခဲ့တာတွေကိုအခြေခံတွက်ချက်ထားတာပါ။အကြမ်းဖက်ဝါဒနှိမ်နင်းရေးတံပြန်တိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့ကိန်းဂဏန်းအချက်အလက်တွေထုတ်ပြန်ပေးဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုထားတာကြားပါပြီ။ဒါပေမဲ့လည်းမကြာသေးခင်ကာလအထိတော့အတီးပြူပေးဖို့ကိုတော့မှအမေရိကန်အစိုးရကညင်ထားပါဗျ။
အာမေးနီးယားလူမျိုးတွေကိုအော်တမန်တူရကီတို့တပ်ဖြတ်ခဲ့တဲ့လောက်ရအပေါ်လူမျိုးသုံးတပ်ဖြတ်မှုအဖြစ်ဥပဒေပြုလွတ်တော်အမတ်တွေကအတည်ပြုလိုက်မယ်ဆိုရင်နိုင်ငံဆက်ဆံရေးထိခိုက်လိမ့်မယ်လို့ဂျာမနီနိုင်ငံကိုတူရကီကောင်ဆောင်တွေကသတိပေးလိုက်ပါတယ်။ဥပဒေကြောင့်ကိုဂျာမနီလွတ်တော်ကဂျာရာပရီနေမှာမဲခွဲအတည်ပြုဖို့ရှိပါတယ်။အာမေးနီးယားလူမျိုးတွေတည်ဆုံမှုဟာလူမျိုးသုံးတပ်ဖြတ်တဲ့လောက်ရတွေရဲ့တာဂါဖြစ်တဲ့အစုလိုက်အပြုံလိုက်အမြင့်ပြတ်တုတ်တင်တာလူမျိုးစုရှင်လျေးလောက်တာနဲ့အတင်းအကျပ်ဖယ်ရှားတာတွေဖြစ်တဲ့အပြင်ဒီလောက်ရနဲ့ပြီးခဲ့တဲ့ရာစုနှစ်ကိုဆိုးဝါးတဲ့အနေနဲ့အဆုံးသတ်လိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။တူရကီအော်တမန်အင်ပါယာရဲ့မဟာမိတ်ဖြစ်ခဲ့တဲ့ဂျာမနီနိုင်ငံလည်းဒီလောက်ရတွေအတွက်တာဝန်တချို့ရှိတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။1915နဲ့1918ခုနှစ်အတွင်းလူပေါင်း1,500,000အသက်ခံခဲ့ရတယ်လို့အာမေးနီးယားတို့ကဆိုပါတယ်။အာမေးနီးယားလူမျိုးတိမ့်နဲ့ချီတည်ဆုံခဲ့ရတာကိုတူရကီတို့ကအတိအမှတ်ပြုပေမဲ့ကျူးလွန်ခဲ့တဲ့တပ်ဖြတ်မှုတွေကိုတော့လူမျိုးရုံးတပ်ဖြတ်မှုမဟုတ်ဘူးဆိုပြီးတော့ငြင်းဆိုပါတယ်။ဒီလောက်ရနဲ့ပတ်သက်လို့ဂျာမနီတို့အမဲခွဲဆုံးဖြတ်မဲ့ကိစ္စဟာအတိတ်ပဲမဲ့တဲ့လောက်ရဖြစ်တယ်လို့တူရကီဝန်ကြီးချုပ်ဘီနာလီယီဒီယမ်ကဗုဒ္ဓဟူးနေ့ကပြောပါတယ်။ဥပဒေကြောင့်ကိုဂျာမနီလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်နိုင်ငံကြားအနာဂတ်တန်တမာဆက်ဆံရေးစီးပွားကူတန်းရောင်းဝယ်ရေးနိုင်ငံရေးနဲ့စစ်ဖက်ဆက်ဆံရေးတွေပျက်စီးသွားစေလိမ့်မယ်လို့တူရကီသမ္မတရီဂျစ်ထိုင်ယက်အဒိုဂန်ကအင်္ဂါနေ့ကပြောဆိုလိုက်ပြီးတူရကီဝန်ကြီးချုပ်ရဲ့မှတ်ချက်ပေးပြောဆိုမှုတွေထွက်ပေါ်လာတာပါ။ဒီအကြောင်းအရာတွေကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့တူတူရကီဝန်ကြီးချုပ်တို့လည်းတယ်လီဖုန်းဆက်ပြောဆိုခဲ့ကြပါရဲ့ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်တခုညက်နေပဲတရုံတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံပါဝင်အာရှဒေသနိုင်ငံတွေရဲ့စီးပွားရေးတိုးတက်ဖြစ်ထွန်းမှုတွေဟာအခကြေးငွေနည်းနည်းနဲ့နိုင်ပေါင်းများစွာလုံလုံရသလိုဝင်ငွေမရတဲ့ပြည်သူဆောင်ရှောက်မှုဆိုင်ရာအလုပ်အများစုကိုလုပ်နေရတဲ့အမျိုးသမီးတွေရဲ့ဆုံးရှုံးနေတဲ့မှုတွေကနေတဆင့်ဖြစ်ထွန်းနေတာလို့ Oxfam နိုင်ငံတကာအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထဲကျိုးလုပ်ငန်းတွေမှာလုပ်နေတဲ့လူသားများပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးရန်တွေကင်းရှင်းရေးဆိုင်ရာဘယ်လူသင်တန်းမျိုးမှမရှိပဲလာစားနေနေနဲ့အချိန်အကြာကြီးလုပ်ကြရတယ်ဆိုတာ Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီအစဉ်စာထဲမှာလည်းဖော်ပြထားပါတယ်။အထက်ကျိုးလူသားအမျိုးသမီးငယ်တချို့ကဆိုရင်သူတို့ဟာအချိန်ပိုတွေလိုရတဲ့အတွက်ကြောင့်အားနည်းမူးဝေလာကြတယ်လို့ပြောကြသလိုလူငန်းခွင်ထဲမှာမူးမေ့လဲကြတဲ့တရင်မျိုးတွေလည်းရှိထားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအထက်ကျိုးဆက်ယုံတွေမှာပြည်ထိုင်တဲ့နိုင်ငံတကာကနာမည်ကျော်အဝတ်အထည်အမှတ်တံဆိပ်တွေရဲ့အထည်တွေကိုချုပ်လုပ်ပေးနေတာပါ။ Oxfam အဖွဲ့ရဲ့ဒီကနေ့အစီအစဉ်ကစားကတော့မလေးရှားနိုင်ငံမှာဒီကနေ့ကစပြီးကျင်းပတဲ့အရှေ့တောင်အစဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်၂ရက်ကြာအစည်းအဝေးနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။လူတိုင်းအတွက်လုံလောက်တဲ့ဝင်ငွေရအောင်လုပ်ပေးဖို့အမျိုးသမီးတွေထမ်းပိုးထားရတဲ့ဝန်ထုပ်ဝန်မှုတွေတက်တာစီအထောက်အကူဖြစ်စေမဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံကြဖို့အာဆီယံကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကို Oxfam အဖွဲ့ကတောင်းဆိုထားပါတယ်
။တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းဟာပြီးခဲ့တဲ့လအတွင်းမဆိုးစလောက်ပမာဏလေးနဲ့အတက်ပြပါရယ်။ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံမှာပြည်ရင်းပြည်ပဝယ်လိုအားပြန်တက်လာအောင်ရုန်းကန်နေရတဲ့အခြေအနေကိုဖော်ပြလိုက်တာဖြစ်ပါရယ်။တရုတ်နိုင်ငံတော်စီးရင်အင်ဌာနကဒီကနေ့ထုတ်ပြန်တဲ့မေလအတွက်ဝယ်လိုအားအညွန်ကိန်း PMI အရဧပြီနဲ့မေနလစလုံးရဲ့အညွန်ကိန်းဟာ90သတ္တမတိတ္တာရှိပါတယ်။မတ်လတုန်းကရှိခဲ့တဲ့ PMI အညွန်ကိန်းကတော့90သတ္တမနှစ်ရှိခဲ့တာပါ။အညွန်ကိန်းနံပါတ်90အထက်ဆိုရင်ကုန်ထုတ်လုပ်မှုတိုးလာတာကိုညွန်ပြပြီးတကယ်လို့90အောက်ဆိုရင်တော့ကျဆင်းမှုကိုညွန်ပြတာပါ။တရုတ်နိုင်ငံဆက်ယုံအလုပ်ယုံကြီးတွေကကုန်ထုတ်လုပ်မှုတွေရဲ့အခြေအနေကို PMI အညွန်ကိန်းနဲ့တိုင်းတာရဖြစ်ပါတယ်။အသေးစားလုပ်ငန်းတွေကိုပိုးပြီးအဓိကထားလေ့လာပြုစုထားတဲ့တတိပုဂ္ဂလစီဂျင်းမားကတ် PMI အညွန်ကိန်းဆိုရင်တော့ကုန်ထုတ်လုပ်မှုအားကအစိုးရအညွန်ကိန်းနဲ့ပိုးပြီးတော့နည်းပါသေးတယ်။အဲ့ဒီအညွန်ကိန်းအရဧပြီလအတွင်းကုန်ထုတ်လုပ်မှု PMI အညွန်ကိန်း 49.4 တာရှိပြီးတော့မေလအတွက်ကတော့ 49.1 တာရှိခဲ့ပါတယ်။ဒီတော့အတွင်းတရုတ်နိုင်ငံရဲ့ဝန်ဆောင်မှုကဏ္ဍကလည်းတိုးတက်မှုသိမ်းမရှိခဲ့ပါဘူး။မေလအတွက်ဝန်ဆောင်မှုကဏ္ဍအတက်အကျတိုင်းတာတဲ့အညွန်ကိန်း 53.1 ရှိပြီးတဟာဧပြီလကရှိခဲ့တဲ့ 53.5 ထက်ပိုပြီးတော့ကျဆင်းသွားတာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာကြားတွေကိုမွေးပြီးစီးပွားပြပြစားနေတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ကြားဖုံကြီးကြောင်းကိုအာဏာပိုင်တွေကဒီကနေ့တတိယမြောက်နေ့ဝင်ရှာတာမှာအေးကန်းထဲမှာတင်ထားတဲ့မွေးကင်းစကြားအသေးကောင်ကြီး40ကိုရှာတွေ့ပါတယ်။ထိုင်းနိုင်ငံတောရန်ဒရိစန်ထင်းသင်းဆော့ဆော့ရီဌာနကဒီကနေ့ရယူထားတဲ့ဗီဒီယိုထဲမှာဒါဇင်နဲ့ကြီးတဲ့ကြားပေါက်ငယ်အသေးလေးတွေကိုအခုလိုတွေ့ရတာပါ။ဗန်ကောက်မြို့အနောက်ဖက်ကန်ချနာဘူရီခရိုင်မှာရှိတဲ့ဗုဒ္ဓဘာသာပုံတော်ကြီးကျောင်းဟာကဘာလက်ခီးသွွားတွေအသွားများတဲ့နေရာတစ်ခုပါ။ကြားပေါက်လေးတွေကိုနိုဘူးနဲ့တိုက်မှုတာကိုခီးသွွားတွေကစိတ်ဝင်စားလာကြည့်ကြပြီးတပ်ပုံရိုက်တက်ကြပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့တောရိုင်းသတော်တွေကိုမှောင်ကိုရောင်းဝယ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ဆက်ဆက်ပြီးတော့အဲ့ဒီဘုံကြီးကျောင်းကိုအာဏာပိုင်တွေကဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေတာပါ။အခုကြားပေါက်အကောင်အသေး40ကိုဘုံကြီးကျောင်းမိဖို့ဆောင်တဲ့ကအေးကန်းထဲမှာတွေ့တာပါ။ တနင်္လာနေ့တုန်းကလည်းကြားအရှင်52ကောင်ကိုအာဏာပိုင်တွေကဖုန်ကြီးကျောင်းတွေကနေဖယ်ရှားခဲ့ပြီးနောက်ထပ်85ကောင်ကတော့ဖုန်ကြီးကျောင်းမှာပဲဆက်ရှိနေပါသေးတယ်ဒီလိုမျိုးဝင်ရောက်ရှာဖွေတာတွေနဲ့ပတ်သက်လို့ဖုန်ကြီးကျောင်းဖုန်းတော်ကြီးတွေဘက်ကတစုံတရာမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနဲ့နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေချိန်မှာပဲရေတပ်ကိုခင့်မိအောင်မွမှန်နေတဲ့ဖိလစ်ပိုင်နိုင်ငံကပထမဆုံးကုန်းရီနှစ်သွဲသွားလာနိုင်တဲ့အရင်တွေကိုတင်ဆောင်နိုင်တဲ့စစ်တမောဒဇင်းနဲ့တင်မောငယ်၃၀တို့ကိုရေးချလိုက်ပါတယ်။မနီလာမြို့တောင်ပိုင်းစစ်ကံကစစ်ရေးရင်တွင်ချေရေးချတဲ့အခမ်းအနားကိုတော့ဖိလစ်ပိုင်သမ္မတဘယ်နီနိုအကွီနို3တက်ရောက်ခဲ့တာပါ။ဖိလစ်ပိုင်ရတရမဟာဗျူဟာမြောက်စစ်ရရင်နဲ့တခြားစစ်ရရင်၃စင်းကိုတော့ဒီကနေ့ပုတ်ထုနေ့မှာကြာရောက်တဲ့ဖိလစ်ပိုင်ရတရဲ့168နှစ်မြောက်နှစ်ပတ်လည်နေ့မှာပဲရေးချခဲ့တာဖြစ်ပါတယ်။တန်ချိန်9200ရှိတဲ့ရေးရင်ဟာဖိလစ်ပိုင်နိုင်ငံရဲ့လက်ရှိအကြီးဆုံးရေးရင်ဖြစ်တယ်လို့လူတွေပစ္စည်းကရိယာတွေနဲ့လူမှုကဆေးရေးအကူအညီတွေကိုတက်ယူပေးနိုင်မယ့်အပြင်သဘာဝဘေးအန္တရာယ်ဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေကိုလည်းလှုပ်ကိုင်သွားနိုင်မှာဖြစ်ပါတယ်။
အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကိုယ်စားလှယ်တွေဟာမြောက်ကိုရီးယားရေးဆွေးနွေးဖို့အတွက်တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံကြပါတယ်။မြောက်ကိုရီးယားကဒုံးကျည်ဆန်းသက်တာမအောင်မြင်သွားဘူးဆိုတဲ့ဖြစ်ရပ်ပြီးတရက်ကြာမှပဲအခုလိုတွေ့ဆုံဆွေးနွေးကြတာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ရပါမယ်ရှင်။မြန်မာသတင်းလာတွေကိုမတင်ဆက်ခင်မှာအရင်ဦးဆုံးတော့အမေရိကန်နိုင်ငံရင်းနဲ့ပတ်သက်တဲ့အကြောင်းကိုတင်ပြပေးပါမယ်။အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Democrat Partyကိုယ်စားလှယ်လောင်းတွေဟာရှေ့သတင်းပတ်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာကျင်းပမဲ့ပါတီတွင်ပနာမရွေးပွဲမတိုင်ခင်မှာနေဂန်ဟစ်ပန်နဲ့တောင်အမေရိကတိုက်နယ်ဝါတွေကိုပြစ်မှတ်ထားစီးရုံးနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကအရွယ်ရောက်ပြည်သူလူဦးရေရဲ့သုံးပုံတစ်ပုံရှိတဲ့တောင်အမေရိကတိုက်နယ်ဝါတွေကိုဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ခွင့်ရရရှင်ပြိုင်နေတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ကဘလို့ပုံစံမျိုးနဲ့ချင်းကစီယုံနေတယ်ဆိုတာကို VOA သတင်းတောင် Mike O'Sullivan သတင်းပေးပို့ထားပါတယ်ကိုအောင်ကပြောပြပေးပါမယ်ရှင
်ပြိုင်ဘက် Republican Party ဘက်မှာတဦးတည်းကျန်နေတဲ့ Donald Trump မှာသမ္မတလောင်းဖြစ်ဖို့တရားတော်ရှိနေချိန်မှာပဲ Democrat ကိုယ်စားလှယ်တွေကတော့မက်ဆန်နာရှင်အစ်တီကိုစီရင်သွင်းပေးတာတယ်လီဖုန်းနဲ့ရောအင်တာနက်ရာရောလိုက်လံစီယုံနေတာတွေလုပ်နေပါတယ်ဒါပေမဲ့လည်းမာရီယာအဂီလာတို့လိုတောင်အမေရိကနယ်ပါတချို့ကတော့အင်ဂျင်မီလုပ်ငန်းရှင် Trump ကိုထောက်ခံနေကြသေးပ
ါ
ကျမတို့အပြောင်းလဲလိုပါတယ်ဒီတစ်ကြိမ်မှာတကယ်ကိုပြောင်းလဲရပါမယ
် Hillary Clinton ကိုထောက်ခံတဲ့ Democrat ဦးဖြစ်သူ Maria Alvarado Marquez ကတော့ဒါကိုသဘောမတူပါဘူ
းဒီရွေးကောက်ပွဲဟာကျမဘဝမှာအရေးကြီးဆုံးလို့ပြောရမှာပါ
လူလူသဘောထားစစ်တမ်းတွေမှာတော့မက္ကဆီကိုနယ်စပ်နဲ့ထိစပ်နေတဲ့အမေရိကန်ပြည်ထောင်စုတောင်ပိုင်းမှာတတိုင်းကာယံမယ်လို့ကြေကျော်နေတဲ့ Republican သမ္မတလောင်း Donald Trump ရဲ့ပြောဆိုမှုအပေါ် Latin American နယ်ပယ်တွေကမကြိုက်ကြတာကိုတွေ့ရပါတယ်။ Democrat သမ္မတလောင်းအဖြစ်ဝင်ရောက်ရွေးကံမဲ့ Bernie Sanders ကိုထောက်ခံသူ Stephanie Sandoval က
ကျမကအလေလက်သဘောထားဝါဒီတယောက်ပါ။တချို့ကိစ္စရက်တွေမှာတော့သမတ်ရိုးကျ Conservative သဘောထားရှိပါတယ်။ဒါမဲ့လေလူရီအပေါ်ကိုရိုက်ခတ်လာမဲ့ကိစ္စမျိုးတွေဥပမာဒေါ်နယ်ထရမ့်ကတိုင်းကမယ်ဆိုတဲ့ကိစ္စမျိုးတွေကိုတွေ့ရတဲ့အခါမျိုးမှာအခြေခံစဉ်းစားပါတယ
်တချို့ဒီမိုကရက်တွေကတော့အကူအညီလိုအပ်နေသူတွေကိုအကူအညီပေးသွားမှာဖြစ်တယ်လို့ဂရီပေးထားတဲ့ Bernie Sanders ကိုသဘောကျကြပါတယ် Mr. Sanders ကိုတိုင်ဟာလည်းအဲ့လိုလူတွေစီကအကူအညီတွေရနေတာပါငွေကြေးလှူဒန်းသူတယောက်ဖြစ်တဲ့ Iris Almaraz ကတော့သူတတ်နိုင်တဲ့လောက်ရန်ပုံငွေထည့်ဝင်တဲ့အကြောင်းပြောပါတယ်
Whenever I like had enough in my account to donate $15
ဆေးထဲမှာလူဖို့$15ရှိရဆိုတာနဲ့ကျမကတော့လူလိုက်တာပဲနောက်ပိုင်းတော့ကိုယ်တိုင်ပါဝင်ပြီးသူ့ကိုထောက်ခံတဲ့လူဖြစ်လာတာပါ
တချို့တွေကလည်း Hillary Clinton ဟာပိုးပြီးတော့အချိန်လေးကောင်းတယ်လို့ဆိုပါတယ်နောက်သတင်းပတ်အတွင်း primary ရွေးကောက်ပွဲကြီးကျင်းပဖို့ရက်မတိုင်မီမှာ Latin တွေဘာတွေမဲပေးဖို့တိုက်တွန်းနေတဲ့ Republican တွေရဲ့လှုပ်ရှားမှုတွေအပေါ်စိုးရိမ်မှုတွေလည်းရှိနေတာပါCalifornia တက်ကတူက Rapper Sunshine ကတော့ဒီနှစ်သမရရွေးကောက်ပွဲမှာမဲပေးနိုင်အောင်နိုင်ငံသားအဖြစ်လျှောက်ထားသူတွေတိုးလာတယ်လို့ပြောပါတယ
် And beyond that people are
လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာမဲပေးနိုင်အောင်နိုင်ငံသားဖြစ်ဖို့ကြိုးစားလာကြပါတယ
် American ပြည်တော်စုရဲ့ဆက်ကနေရာဂိုင်းတို့ဟာ Latin American နယ်ဘာတွေဖြစ်ပါတယ်နောက်ဆုံးအခြေသမရရွေးကောက်ပွဲမှာဆိုရင်လေ Latin American နယ်ဘာ၃ဦးမှာ2ဦးနှုတ်နဲ့ Democratic Party ကိုမဲပေးခဲ့တာကြောင့်အခုဒီချိန်မှာလည်းသူတို့ရဲ့ထောက်ခံမှုရရှိဖို့ပါတီအနေနဲ့စည်းရုံးလှုပ်ရှားနေပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်အခုတော့မြန်မာသတင်းလွှာတွေဘက်ကိုဆက်ကြရအောင်ပါပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းရေးညှိလာခံ27ရာစုပင်းလုံအကျိုးပြင်ဆင်ရေးကော်မတီနဲ့
တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ3ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ NLD အစိုးရတရက်27ရာစုပင်လုံအကျိုးပင်စင်ရေးကော်မတီကတနိုင်ငံလုံးပြစ်ခတ်ရဆက်ရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့မေလ31ရက်နေ့မှာကန့်လန့်ခဲ့တာဖြစ်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအချိုပင်စင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုမေလ31ရက်နေ့ကဖွဲ့စည်းပြီးတဲ့နောက်စူရတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီဘက်ကတနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီကမ်းလှမ်းချက်ကိုညီညွတ်သောတိုင်းဒေသများ Federal Council UNFC အဖွဲ့အနေနဲ့လက်ခံပြီးတော့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNFC အဖွဲ့ရဲ့တွဲဘက်အတွင်းမှူး1ဦးထွန်းစော်က VOA ကိုပြောပါတယ်
ဟုတ်ကဲ့ဒီဟောပေါ့ဒီတွေ့ဆုံဆွေးနွေးနေပတ်သက်လို့ကတော့မနေ့ကမှကျွန်တော်တို့ဒေါက်တာတင်မျိုးဝင်းဒီကနေပြီးတော့မှပေးပို့လာတဲ့စာကိုလက်ခံရရှိရပေါ့နော်ကျွန်တော်တို့စီကယခုရေစီကိုပို့ပါတယ်ပို့တဲ့စာမှာတော့သူတို့လာတွေ့မေပေါ့နော်ဒီ3ရက်နေမှလာတွေ့ဖို့စီစဉ်ရှိတယ်အဲဒါပေမဲ့ပို့တဲ့စာရဆိုလို့ရှိရင်ကျွန်တော်တို့ကသူတို့လိမ့်မှုတာတော့တိုင်းသားလက်နဲ့ကိုင်ဖွဲ့စည်းကောင်းဆောင်များဆိုပြီးတော့မှနောက်သစ္စာမှာသူလက်မှတ်ထိုးထားတဲ့စာမှာအဲ့လိုလိမ့်မှုထားတော့ကျွန်တော်တို့ဘက်ကတော့ဒီနေ့ပဲစာပြန်လိုက်ပါတယ်ဆိုကျွန်တော်တို့ဘက်ကတော့လက်ခံတွေ့ဆုံဖို့တော့သဘောထားရှိတယ်အဲ့ဒါ UNFC ကဖွဲ့ထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရှင်တွေကိုလည်းဖွဲ့အနေနဲ့အတူတကွတွေ့သွားမယ်ဆိုပြီးတော့မှအဲ့လိုမျိုးသဘောထားတုံ့ပြန်ထားပါတယ်ခင်ဗျာ
ညဉ့်ညဲဆိုင်ရာစစ်သက်ညီနိုင်ထောင်ဝန်ကဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့27ရာစုပင်လုံအကျိုးပင်စည်ကော်မတီနဲ့ UNFC အဖွဲ့တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာဂျွန်လ3ရက်နေ့မှာဆွေးနွေးကြမှာဖြစ်တယ်လို့ဦးထွန်းစော်ကပြောပါတယ်ဒီဆွေးနွေးပွဲမှာ UNFC ရဲ့နိုင်ငံရေးဆိုင်ရာညီနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့တချို့ခေါင်းဆောင်တွေတက်ရောက်မှာဖြစ်တယ်လို့လည်းသူကပြောပါတယ် UNFC အဖွဲ့ထိပ်တန်းတာဝန်ရှိသူတူဖြစ်တဲ့ခူးရဲကိုလိမ်မှုပြီးပြပို့လာတဲ့စာမှာတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပြီးတော့ဒီဆွေးနွေးပွဲမှာပါဝင်စေဖို့ဖော်ပြထားတယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်း UNFC မှာမပါဝင်တဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီဆွေးနွေးပွဲမှာပါမပါဆိုတာနဲ့ပတ်သက်ပြီးဦးထွန်းစော်ပြောတာကတော့
ကျွန်တော်တို့ဘက်ကစာတော့ရှင်းရှင်းလင်းလင်းတော့ပြန်လိုက်ပြီးဖြစ်ပါတယ်အဲကျွန်တော်တို့ကတော့ UNFC မှာပါဝင်တဲ့အခွင့်အရေးစီးများကိုတော့ဖိတ်ကြားဖို့အတွက်ကျွန်တော်တို့မှတာဝန်ရှိပါတယ်။အဲကျန်တဲ့ UNFC မှာမပါဝင်တဲ့အခွင့်အရေးဝင်ဖွဲ့စည်းတွေကိုတော့ကျွန်တော်တို့မှဖိတ်ကြားဖို့အတွက်ကျွန်တော်တို့မှ authority မရှိဘူးပေါ့နော
်။ဟုတ်ကဲ့
။အဲဒါကြောင့်ပြီးရင်နောက်တစ်ခုကလည်းပဲအချိန်ကလည်းပဲကတ်နေတယ်ပေါ့လေ။သူတို့ကတပတ်ခါလာတွေ့မယ်ဆိုတော့မနေ့ကပဲအဲ့ဒီစာကိုမနေ့ကညနေမှပဲလက်ခံရရှိတာဖြစ်ပါတယ်။အဲတော့အဲ့ဒီကမနေ့ကညနေပိုင်းကပို့လာတဲ့စာကိုကျွန်တော်တို့ဒီနေ့ဒီဝေးမှာဆွေးနေတာပေါ့လေဆွေးနေတော့ကျွန်တော်တို့ဒီနေ့အစည်းအဝေးအနိုင်ရခတ္တရနာချိန်မှာပဲကျွန်တော်တို့ပြန်စာပို့လိုက်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့အနေနဲ့တော့ UNFC ဘက်ကဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးကိုယ်စားလှယ်ဖွဲ့အနေနဲ့လက်ခံတွေ့ဆုံသွားပါမယ်ဆိုပြီးတော့ကျွန်တော်တို့တုံ့ပြန်ထားလိုက်ပါတယ
် UNFC အဖွဲ့မှာမပါဝင်တဲ့ NDAA ခေါ်မိုင်းလောက်အဖွဲ့ UWSA ခေါ်ဝအဖွဲ့စတာတွေနဲ့လည်းဝအဖွဲ့ချုပ်ဘောအဖွဲ့ဌာနချုပ်ပန်ဆောင်းမှာတွေ့ဆုံဆွေးနွေးမယ်ဆိုပြီးတော့တည်င်းတွေထွက်နေပြီမဲ့လည်းတွေ့ပြမယ်မတွေ့ပြဘူးဆိုတာကတော့မသေးကြသေးပဲဖြစ်နေပါတယ်။ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေပြီမဲ့အစိုးရတက်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDA ခေါ်ကုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ညီညာရေးဆွေးနွေးမှာမဟုတ်ဘူးလို့တည်င်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ကျွန်တော်တရနေ့ကစတင်ချင်းပါတဲ့ UNFC အဖွဲ့ရဲ့တိုးချဲ့အစည်းအဝေးအတွင်းမှာတော့ညီညာရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအပြင်လက်လောလှုပ်ဆောင်နေတဲ့တခြားဌာနဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းဦးထွန်းစော်ကပြောပါတယ်ခင်ဗျာ
ကိုရရင်နိုင်ပြောပြပေးခဲ့တာပါရှင်အခုတော့တရုတ်မြန်မာဆက်ဆံရေးကောင်းမွန်အောင်တရုတ်နိုင်ငံဘက်ကဘာတွေလှုပ်ဆောင်လဲဆိုတာကိုတင်ပြပေးပါမယ်တရုတ်မြန်မာဆက်ဆံရေးတိုးတက်လာရေးအတွက်မြန်မာပြည်သူတွေရဲ့ဆန္ဒမှန်ကိုသိနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းအချင်းချင်းကူးလူဆက်ဆံသွားမယ်လို့တရုတ်နိုင်ငံငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း CFPD ကပြောဆိုလိုက်ပါတယ်တရုတ်မြန်မာပြည်သူလူထုကြားဆက်ဆံရေးပုံမှန်ကောင်းမွန်လာဖို့အတွက်အခက်အခဲတွေရင်ဆိုင်ရအောင်မယ်လို့လည်းမြန်မာပြည်အခြေစိုက်အရက်ဖက်လူအဖွဲ့အစည်းတွေကသုံးသပ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတော်မတ်တင်ကီကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါတရုတ်မြန်မာပြည်သူအချင်းချင်းဆက်ဆံရေးဖလှယ်ဖို့အတွက်နှစ်ဖက်နိုင်ငံကအရက်ဖက်လူအဖွဲ့အစည်းတွေရန်ကုန်မြို့စက်မှုလက်မှုနဲ့ကုန်တယ်ကြီးများအတင်းချုပ်မှာဒီနေ့မနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အရက်ဖက်လူအဖွဲ့အစည်းအချင်းချင်းကုလူဆက်ဆံခြင်းအဖြစ်မြန်မာပြည်သူတွေရဲ့ဆန္ဒအမှန်ကိုသိရှိနိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း CFPD ဒုတိယအတွင်းရေးမှူးချုပ်ယူရှောက်ရွှန်းကအခုလိုပြောဆိုလိုက်ပါတယ်
我们就希望通过这种跟民间组织的直接的这种交流，更多的去了解在中缅关系发展过程当中。
人家这边开青年一月股去看比妈妈比对对也三那蛮够的西部也怕不会几年内对手那批白的第六对手母业压了批不高内三三一地上南部苗林塔白的
利用能源里内人是收压三三嘛收压前三三一股被利他给加了哇他讲嘞，啊，收押前十三亿一边，比度前十三亿个话，利他商业铺，你妈 democracy 因阿苏里个的小龙尾板带动开价话嘞。他一边，是收押了他妈商业开价嘞，得有印尼苗南木的一波，不连面大木白嘛，你妈也怕路破死的个，没空偷开价了哇。第二年呢，你妈把比度前十三亿块阿内开价了唱，啊，古罗来要水南木的哈。高木内七人的苦皮带路，帮古配家古角度家苦路懂得把的。
皮包就皮包，做那古巴没得呢。就那一百块钱，可能一百块钱出来，可能六块钱在外里把的。比如哦，西瓜的奥数里把的没得呢。那就那今年六块钱，我们自己也蛮六块。都说西瓜市场木还是比大，那么就那说，你西瓜市场木的木话大的呢，不得比如。你标目标你在叫那一百块钱，十万木多块钱，今年了，梯队木难的，那个高了不？高呢做了地方来说，哎呀做都白领给啥的，就把这个标出去，俺们那么啥，没那么十万的多标，标价东西，我都说都说的，年薪拿来过啊，高了不？
民生委员呢，来不让当一路梯队下来，别在那里来新的那张 CFPD 奶奶，啊开开的因三亚林美路过桥都该看门嘛的。奶奶每天提升你的英语进度，男人加个去你的屋里 ，CFPD 奶奶来看病，没多少男人也是你的屋拿来压力没留来表白的。
表演的多，他们讲起了，第第四路表演，他们比蛮细的，人家看不离不看，比如好，他们比他们讲嘛，得有男人也要文要发文目的，免一起给的，哎厉害的吧，实实在在，比如讲那第四路我们来把它招生路，哦，第。得多了别死了，比如卢公古啦，比如木叶生活，哎那里吧，爸妈就那种的，哦，如今呢，股票的倍数嘞还，但不老板朋友做了呢，概率没得呢，啊，电爸妈比咱老大来老板来看说啦，牛的没偏好不，啊。
今年金巴的对手美国，你妈比一切啥也拍卢拍死的，他爸爸本文件听得也啥也拍死的，啥人表叔叔的都要拉皮，你妈那个嘛拉要老改你家的，万邦公你。华为公司的个来来要顺利开闸吧的，得有那个年轻人的朋友也放点心 ，CFPD 哈，得有公民的把的也那个那个也要他那块的苦皮皮，那他们那苦那个那个，你妈那个嘛，这么也想要不然一大龙人的来要都改你家来皮把的心。
ကျောင်းမြတ်မဆက်ဆံရင်ကောင်းမအောင်တရုတ်နိုင်ငံဘက်ကဘာတွေလှုပ်ဆောင်မယ်ဆိုတာကိုမှတင်ကြီးလင်းတင်ပြပို့ခဲ့တာပါရှင်။အခုတော့ထိုင်းမြန်မာနယ်စပ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်မြမူရီမြို့မှာလိုင်စင်မရှိတဲ့မောင်းနေနေတဲ့တရားမဝင်ကားတွေထိုင်းနိုင်ငံနဲ့တွားရောက်ခွင့်ကိုမြန်မာအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်။ဆယ်စုနှစ်တခုကျော်ထိုင်းနယ်စပ်မှာတရားမဝင်ခိုးသွင်းနေတဲ့ကားတွေနဲ့ပတ်သက်လို့ပထမအဆုံးအနေနဲ့စတင်တင်ကြလိုက်တာပဲဖြစ်ပါတယ်။ VOA ထိုင်းခြေစိုက်သတင်းတောင်မိုက်အေးမာကအပြည့်အစုံကိုပြောပြပေးပါမယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်တရားမဝင်ဂိတ်ပေါက်တွေကနေလိုင်စင်မဲ့ကားတွေကိုတင်သွင်းနေတာဟာဆယ်စုနှစ်တခုကျော်ခဲ့ပြီဖြစ်ပါတယ်။အဲ့ဒီကားတွေကိုလက်နက်ကိုင်အဖွဲ့တွေရဲ့ဂိတ်တွေကနေအများဆုံးတင်သွင်းခဲ့ပြီးနယ်စပ်အာဏာပိုင်တွေကလည်းခွင့်ပြုပေးနေတာဖြစ်ပါတယ်။ဒီကားတွေကိုလိုင်စင်လုပ်ပေးပြီးမြန်မာပြည်အတွင်းပိုင်းအထိဝင်ရောက်နေတာတွေကိုလည်းအရင်အစိုးရလက်ထက်ကြီးကတည်းကခွင့်ပြုထားခဲ့တာပါ။ဒီနောက်မှာတော့တရားမဝင်လိုင်စင်ပြားတွေကိုတက်ပြီးနယ်စပ်ချစ်ကြည်ရေးတရားကနေတဆင့်ထိုင်းနိုင်ငံထဲကိုနေ့စဉ်ဝင်ရောက်နေတာဖြစ်ပါတယ်။အခုအခါမှာတော့ဒီလိုဝင်ရောက်မှုတွေကိုတင်းကြပ်မှုတွေလှုပ်လာတာဖြစ်တယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ်
။ထိုင်းကတွေကသွားတဲ့ကားတွေစီးတယ်လေ။ကျွန်တော်တို့ဒီအဖွဲ့ကြီးဝင်ကားတွေနောက်ကိုပိုင်ဝယ်ထားတဲ့ကားတွေနှမဲခံထားတာစီးတယ်။အညာနာလက်မှတ်မပါတဲ့ license မတင်ထားတဲ့ကားတွေမှန်တယ်ဗျဒီဘက်ကလာလို့မရတော့။အညာနာလည်းစီးတဲ့ကားတွေထိုင်းနိုင်ငံတို့ဝင်ရောက်ခွင့်မရှိဆိုတော့ဆိုင်ဘုတ်ကတတ်ထားတာပါသူ။ဒီမှာဘက်ကစကတ်ထားတာ။တင်တယ်လားဒီဘောမနည်းရတယ်စတတ်ထားတာမှာမနည်းရနှိမ့်လည်းပါနဲ့မနှက်ပါနဲ့မနှက်ပါနဲ့ရောကေဝင်ကားတွေကလာလို့က
ြထိုင်းနယ်ဇက်ရဲ့ကားစည်းကွက်အရမြန်မာကျပ်ငွေအနည်းဆုံး30%လောက်ပေးရင်တရားမဝင်ကားစည်းကိုဝယ်ယူလို့ရတာပါလိုင်စင်လုပ်ပြီးရင်တော့ဈေးကိုဒီထက်ပိုခေါ်လေးရှိပြီးမြန်မာပြည်အတွင်းမှရောက်ပြီဆိုရင်တော့ဒီထက်ပိုပြီးတော့ဈေးတက်သွားလေးရှိပါတယ်အဲ့ဒီကားတွေကိုများသောအားဖြင့်လက်နက်ကင်အဖွဲ့ရဲ့တရားမဝင်ဂိတ်တွေကနေတင်သွင်းခွင့်ရနေတာလည်းဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
ဒီမဲဆောက်ဘက်မှာဆိုလို့ဆိုရှင် 73ကိလိုပါဒီမြောက်ဒီဘက်မှာထားတာဂျပန်နဲ့လာတဲ့ကားရောအတွဲကားကြီးနဲ့လာပို့ခေါင်းကားကြီးနဲ့လာပို့ရခဏမှာပဲခဏမှာတဲပြီးတော့ရောင်းတော့ KY9 တို့ V9 တို့အဲ့ဒီမျိုးဒုနံပါတ်တက်တက်ရှင်နဲ့နံပါတ်တက်ထားတာပဲရှိတယ်လူလောဆယ်အဖွဲ့စည်းတွေကြီးထုတ်ဝေတာတဲ့ license ကပြားတွေပဲသူတို့ကတ်တောင်းပြီးတော့မောင်းနေတာပဲရှိတယ်
ညဉ့်ညဲ့လုပ်ငန်းစဉ်တွေလုပ်တဲ့အခါမှာလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာကားပါမစ်တွေပေးတာတွေတရားမဝင်တင်သွင်းလာတဲ့ကားတွေကို license လုတ်ခွင့်ပေးတာမျိုးတွေရှိပြီးမြန်မာပြည်ထဲမှာတော့တရားမဝင်ကားတွေကအများအပြားသွားလာနေစေဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကဝင်ထွက်မှုတွေတင်းကျပ်နေတယ်လို့ပဲပြည်တွင်းမှာတော့တရားမဝင်တင်သွင်းလာတဲ့ကားတွေကို license ထပ်မလုတ်ပေးတော့ဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင
်။တော်ရရှိမှာခင်ဗျာ။ကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါ။အခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်တော်ရရှင်ရဲ့အမြင်တွေကိုအခုလာမယ့်စနေညဒိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က13923812554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဒီမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။စနေနေ့ညတရက်လေလိုင်းမှာပါဝင်ဆွေးနွေးဖို့တော်ရရှင်တွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 နာရီကနေ9:00 နာရီခွဲထိတရက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7:22 ကနေဖမ်းယူနှားဆင်နိုင်ပါတယ်။နောက်9:00 နာရီကြာည9:00 နာရီကနေ10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်ရှင်။ကူရောတရင်ချင်းချုပ်တွေကိုကိုကျော်သိန်းကညင်ညာပေးมาဖြစ်ပါတယ်ရှင
်။ဤရနေငါဖာလူဂျာမြို့ကို IS အစွန်ရောက်တွေလက်ထဲကနေပြန်ရဖို့ထိုးစစ်ဆင်နေတာမှာရတားအများပြားထိခိုက်သေးဆုံးတဲ့ဖြစ်ရပ်တွေစဖြစ်နေပါပြီ။ဖာလူဂျာမှာလူသားကပ်ဘေးကြီးဆက်ရောက်နေပြီးမိသားစုတွေဟာပြန်လည်ပြစ်ခတ်တဲ့ကြားမှာပိတ်မိနေပြီးတော့ထွက်ပြေးဖို့ရာဘေးကင်းလုံခြုံတဲ့လမ်းမရှိဘူးလို့ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီကရန်အကလန်ကပြောပါတယ်။ဤရတပ်ဖွဲ့တွေကမြို့ကိုပြန်သိမ်းနိုင်ဖို့အတွက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။IS အစွန်ရောက်စစ်သွေးကြောတွေထင်ကျုပ်ထားတဲ့မန်ဘီမျိုးကိုပြီးခဲ့တဲ့အင်္ဂါနေ့မှာတိုးမြင့်ပြီးတော့တိုက်ခိုက်လာတဲ့အချိန်ကစလို့အမေရိကန်ကျောတော်နောက်ခံပေးထားတဲ့တပ်ဖွဲ့တွေဟာတူရကီနယ်စပ်အတွင်းအနီးစီးရီးယားနိုင်ငံတွေကရွာ9ရွာကိုပြန်ပြီးတော့တင်လိုက်ပါတယ်။စီးရီးယားရေဆောင်ကြီးလည်လာနေတဲ့လူခွင့်ရေးအဖွဲ့ရဲ့အဆိုအရပြီးခဲ့တဲ့24နှစ်အရွယ်တွင်မန်ဘီမျိုးကိုအမေရိကန်လေတပ်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်တာမှာကလေးငယ်3ဦးအပါအဝင်အရသာ15ဦးသေဆုံးသွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအပါအဝင်အာရှဒေသနိုင်ငံတွေရဲ့စီးပွားရေးထုတ်တဲ့ပြတွန်းမှုတွေဟာအခကျင်းွေနေနေနဲ့နိုင်ပေါင်းများစွာလုပ်လို့ရတယ်လို့ဝင်ဝင်မရတဲ့ပြုစုဆောင်ရှောက်မှုဆိုင်ရာလုပ်ငန်းအများစုကိုလုပ်နေရတဲ့အမျိုးသမီးတွေရဲ့ဆုံးရှုံးနေတာမှုတွေကနေတဆင့်ဖြစ်ထွန်းနေတာလို့ Oxfam နိုင်ငံတကာအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထဲကျုပ်လုပ်ငန်းတွေမှာလုပ်နေတဲ့လူသားအများပြားဟာအမျိုးသမီးငယ်တွေဖြစ်ကြပြီးဘေးရန်တွေကင်းရှင်းရေးဆိုင်ရာဘယ်လိုတင်နှံမျိုးမှမရှိဘဲလစာနေနေနဲ့အချိန်အကြာကြီးလုပ်ကြရတယ်ဆိုတာ Oxfam အဖွဲ့ရဲ့2015ခုနှစ်ဒီဇင်ဘာလထုတ်အစီအစဉ်ကစားထဲမှာလည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာကြားရီကိုမွေပြီးစီးပွားဖြစ်ပြစားနေတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ကြားပုံကြီးเจ้าကိုအာဏာပိုင်တွေကဒီကနေ့တတိယမြောက်နေ့ဝင်ရောက်ရှာဖွေတာမှာအေးအေးကန်းနဲ့မှတင်ထားတဲ့မွေကင်းစကြားအသေးကောင်ကြီး40ကိုတွေ့လိုက်ရပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်တကင်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.